ကျခိုင်ပြည်နယ်ရတိတ်တော်မြို့နယ်မှာမေယူမြစ်တွင်ရေချောင်းသွားလာခွေကိုတမရော့ကလည်းကန်တာထားတဲ့အတွက်တိရခန့်ရဲ့အခက်သေးနေရာနဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကုန်းအိမ်ပါစစ်ရေးပဋိပက္ခဖြစ်ပွားနေစဉ်ရတိတ်တော်မြို့နယ်ကမေယူမြစ်တဲမှာရေချောင်းသွားလာမှုတွေကိုတမရော့ကကန်တာစစ်ဆေးမှုတွေကြောင့်သွားရေးလာရေးအခက်ကြုံနေရတယ်လို့တိရခန့်ကပြောပါတယ်
ဒီခိုင်ပြည်နယ်မှာအဓိကဆက်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့ရေချောင်းကြီးမှာအကန့်အသတ်တွေကျုံနေရတာတလားကျော်လောက်ရှိနေပြီလို့လဲရေတိတ်တောင်မြို့နယ်စီဒီပြင်ကြီးွာကတိရခန့်လူကပြောပါတယ်တိတ်တောင်ကလည်းအကနေပြီးတော့ဖိတ်ထုတ်ထားလိုက်တာပေါ့အဲကျမတို့ရေကလေကိုယ်ဆိုရင်တလားကျော်လာပြီဒီမေယူကြီးကိုဖိတ်ထားတော့ဒီရေချောင်းမြို့နယ်ရပ်ဖက်ပိုင်းကဒီဘူးကြီးတောင်မြို့နယ်ရေလန့်ကြီ
င်းမှုတွေကြဆင်းရကဂုံစင်းလုံးကြီးမြင့်မှုတန်ခံရတယ်လို့လဲဘူရီတောင်မြို့ခံကုဝင်းနိုင်ကပြောပါတယ်
။မြေမြောင်းချင်းမှာကမြမကျမ်းတော်ကတဲ့တကမြေကျောင်းတစ်လျှောက်မှာဝင်ဆောင်ချရတာပဲအဲ့ဒါမှာကျွန်တော်တို့ဂုံစင်းစီစဉ်နေတဲ့မော်တော်ပေါ်တွေပြင်းပေါ်တွေကမတော်ရတော့ဘူးအဲ့လိုမျိုးကြောက်နေပေါ့လေကြောက်ကြတာကအဲ့လိုမျိုးပြစ်ခင်ရမှာပေါ့ကွန်ဂျင်းမှုတွေကတအားတက်တယ်ကျွန်တော်ဆိုတော့ဦးစီမောင်ရှင်မိန်တော်မရဘူးကျွန်တော်ဆိုတော့ဒီမဟာတန်အလကရနေတဲ့မိန်ကိုစီလာပိုင်းစီစီနေကပေါ့လေအဲ့ဒီကလည်းပြင်းနေတယ်ဒီနေ့ရှင်ပြောလို့
ဒီကြောင့်ကြီးသွားလာတွေစတ်နှက်ထားတဲ့အတွက်ဂုံစင်းလုံးကြီးမြင့်မှုပြဿနာဖြင့်ကျန်းမာရေးကိစ္စလိုအခြေခံလိုအပ်ချက်တွေမှာလည်းအခက်အခဲတွေ့နေရတယ်လို့ဘူရီတော်မျိုးနဲ့ဖွဲ့ဆိုရသူမတ်ခင်မျိုးအေးကပြောပါတယ
်ဟုတ်ကဲ့ပါကွန်ဆင်းလုံးရဲ့မြင့်တာအခြေအနေရှိပါတယ်ဒီမှာဒီလိုဆိုလို့ရှိရင်ဟိုစက်တရင်တပိတ်ပါကို600 1000အခုဆိုလို့ရှိရင်ကျန်းစာချင်းနေပြီဒီလိုရှိရင်ပြင်းပြဘောက်တွေမတော်ရတော့ဆော်ရဆော်ရခက်ခဲချင်းနေပါတယ်ဒီကစားကကျန်းမာရေးဆိုရင်အဲ့လိုပါပဲဘောက်တွေပြင်းပြတော်လို့မရတဲ့အခါကိုခေမွေးမိခင်လေးရောမင်းကောင်းတဲ့လူများတွေရောကမ္ဘာခက်ခဲချင်းနေပါတယ်
ဒီကြောင်သွားလာမှုကိုကန္တဆစ်စည်းနေတယ်လို့ဒေရခဏရဲ့ပြောဆိုချက်နဲ့ပတ်သက်လို့တမတော်ဘက်ကတော့တရားဝင်တရင်ထုတ်ပြန်ထားတာမရှိသလိုအခြေအနေကိုရှင်းရှင်းလင်းလင်းသိအောင်မေးမြန်းဖို့ကြိုးစားရမှာလဲဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့အောက်တိုဘာ28မှာဆုံးကလည်းရိတ်တော်မြို့နယ်ဘင်းတော်ချေးရွာနီးအပီပီဆိုင်ရာချက်စင်တီကော်မတီ ICRC ကကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ရမှာငရမ်းသုံးပြတဲ့ဆက်လီတစည်းပြစ်ခတ်ကံရမှုကြောင့်မိလောင်ကျွမ်းခဲ့ပြီးအနည်းဆုံး2ဦးသေ2ယောက်ဒဏ်ရာရရှိခဲ့ပါတယ်သမရောတရိမှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့အေးရခိုင်လက်နက်ကင်ဖွဲ့တွေစီးနင်းလိုက်ပါလာတဲ့ဆက်လီကနေစတင်ပြစ်ခတ်ရာကနေတုတ်ပြန်ပြစ်ခတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပါတယ်။ ICRC ကတော့ပြစ်ခတ်ခံရတဲ့ဆက်လီဟာ ICRC ရဲ့အကူအညီပေးရေးပစ္စည်းတွေကိုတည်ယူပို့ဆောင်ရမှာငံရံသုံးပြတဲ့ဆက်လီဖြစ်ကြောင်းအတည်ပြုခဲ့ပြီးပြစ်ခတ်ခံရမှုအတွက်စိတ်မကောင်းဖြစ်ရကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကိုနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။